ရှိတော်အားရှစီဂိမ်း U22 ဘောလုံးပြိုင်ပွဲဝင်မြန်မာအသင်းဟာဒီဇင်ဘာ9ရက်ဒီကနေ့မြန်မာစံတော်ချိန်နေ့လယ်2နာရီမှာအင်ဒိုနီးရှားအသင်းနဲ့ semi final ပွဲကိုဆင်နွှဲကြမှာဖြစ်ပါတယ်။မြန်မာအသင်းရဲ့အလားအလာဘယ်လိုရှိလာနိုင်ပါသလဲ။အားကစားကလောင်ရှင်ရဲ့သုံးသပ်ချက်ကိုကိုရန်နိုင်စူးစီးတင်ပြပါမယ်။
မြန်မာအသင်းဟာအုပ်စုအမှာမလေးရှားကိုတည်ကြပြီးတော့အင်ရှင်ဖိလစ်ပိုင်ကမ္ဘောဒီးယားတီမောလက်စ်တီတို့ကိုနိုင်ပြီးအုပ်စုဘုံနဲ့အချိုဘောလူပွဲတက်ခဲ့တာပါ။ဆိုတော့အင်ဒိုနီးရှားနဲ့ကစားမဲ့ပွဲအပေါ်မှာအားကစားကလောင်ရှင်တွေကဘယ်လိုခံမှန်းပါသလဲ။အားကစားကလောင်ရှင်ဦးမြတ်တက်ကတော့
ဒီနေ့ကနေတတိယတွေသဘောကျပါတယ်။မီဒီယာလည်းသဘောကျတယ်။ပုံကြလည်းကောင်းတယ်။ဟိုနေ့ကကမ္ဘောဒီးယားကိုကမ္ဘောဒီးယားချီလို့ဆိုကောင်းတယ်။ဘုံကဘလုံးအပြင်းမခံဘူး။ကမ္ဘောဒီးယားချီတော့ရောက်တာနဲ့ဖြစ်အောင်တာဝင်ခုရေရရှေ့လမ်းကရိုးလေးဒီကူကောင်းမဆံဘူးလို့လူတယ်။အဲခံစင်းနဲ့ကူရမနဲ့မချောင်ဘူးပဲ။အဲအင်ဒိုနီးရှားကတော့ကိုယ့်ဘက်ဒီဘက်50ထားတယ်။အပြီးတော့ဒီကြတဲ့အရင်တက်သွားမှာပဲ။ကျွန်တော်ကတော့ဗမာဆိုတော့ဗမာဘက်ကတော့ညှိုးနေတာပေါ့ဗျာ။တက်နိုင်တယ်လို့ထင်တယ
်။ဒါပြင်အင်ဒိုနီးရှားနဲ့ဘွဲအဖော်ပါကိုစောမျိုးတန်ကတော့အခုလိုသုံးသပ်ပါတယ်။
အင်ဒိုနီးရှားအတိုင်းဝန်နိုင်ပြီးတော့ဟိုအချိုးဘုံလူပဲတက်လာတယ်ဆိုပေမဲ့တိတ်တော့လဲဟိုကိုယ့်ဘက်ကကြောက်ရွံ့နေကြမရှိဘူးလို့ကျွန်တော်တို့လည်းပြောမှာဒီကကတော့ဒရာသမားတွေဖြည်းဖြည်းချင်းညွန့်ညွန့်နဲ့ရတဲ့အချိုးရင်းမှန်များတို့တီတီငယ်ငယ်နဲ့တတ်မှုရှိရှိအသုံးချနိုင်ဖို့ပဲအရေးကြီးပါပဲကျွန်တော်တို့လည်းသူတို့နဲ့50ရာခိုင်နှုန်းကြီးပဲရှိတယ်လို့ကျွန်တော်တို့လည်းပြောမှာကျွန်တော်တို့ကအောက်တင်းပေါ့ဗျာသူတို့လည်းဒီကျွန်တော်တို့ကလည်းအောက်တင်းဆိုရင်လည်းဟိုအုပ်စုပထမအနေနဲ့တက်လာတာလေသူတို့အောက်စုဒုတိယဆိုတော့အုပ်စုပထမအတင်းကတော့ပေါ်ရီယောနိုင်ငံများတယ်လို့ကျွန်တော်အဲ့လိုပဲသုံးမှတ်ကြပါဘာနိုင်မယ်ပေါ့ဗျာဒီကြောင်နိုင်ပြီးဘလူးပဲတက်မှာပေါ့
မြန်မာနိုင်ငံနေနဲ့အခုနဲ့စီကိမ်းမှာနောက်ထပ်စုစည်းတွေဘလောက်ထပ်ရပြီးမြန်မာဘောလုံးအသင်းအနေနဲ့လည်းအင်ဒိုနီးရှားကိုနိုင်ရပြီးတော့နောက်ဆုံးဘလူးပွဲကိုတက်လန်းနိုင်မလားဆိုတာကတော့စိတ်ဝင်စားစရာနဲ့ပဲစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ